တော်ဆန်းစုကြည်နဲ့ရှင်းရှင်းမျိုးတဲ့ចောင်းသားအဖွဲ့ပါဝင်နိုင်ငံရေးအကျဉ်းသားအလုံးလွတ်ပေးရန်နဲ့ဗိုလ်ချုပ်မှုကြီးတန်းရွှေကိုဗုဒ္ဓဘာသာဖြစ်မှာထုတ်ပြန်ရန်လို့စာတမ်းပါရှိတဲ့လက်ကမ်းပို့စတာကိုကန်ဆောင်ပြီးတာဝန်မျိုးပေါ်မှာဆန္ဒပြခဲ့တဲ့ကုစိုးဝင်းကိုလူစီကားကတာဝန်စီကြီးအရောက်မှာရဲဝန်တန်းတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးညနေပိုင်းမှာတာဝန်မျ ို့အလင်းနဲ့ထောင်းနဲ့လင်းနဲ့ချလိုက်တယ်ဒီတောင်းအောင်မြို့နဲ့တရားရုံမှာညနေ၄နာရီကျော်၅နာရီဝင်းကျင်လောက်မှာချတယ်ဒိုသိန်းဟန်မြို့နဲ့တရားသူကြီးဒိုသိန်းဟန်ချလိုက်တယ
်မနေ့ကမနေ့ပိုင်းပိုစတာကင်ဆောင်ပြီးတဘူတော်ဆန္ဒပြခဲ့တဲ့ကိုစိုးဝင်းကိုအာနာဝိုင်းနေဖမ်းဆီးပြီးတရက်တွင်ထုံနယ်ချက်မှတ်လိုက်တဲ့အပေါ်တောင်ကုတ်ဒီတကံတွေကဒါဗိုလ်ချုပ်မှုကြီးတန်းရွှေကိုတရိုက်နာမည်တုံးပြီးဆန္ဒပြခဲ့တာကြောင့်ဖြစ်တယ်နောက်လူတွေဒါမျိုးထပ်မလို့ရအောင်အာဏာပိုင်တွေဘက်ကချက်ချင်းအရေးယူချင်းချောက်လိုက်တာဖြစ်နိုင်တယ်လို့ပြောဆိုနေကြပါတယ်ဒါပေမဲ့လို့ကိုစိုးဝင်းကိုဘာကြောင့်ထောင်နယ်လေးနဲ့ချက်မှတ်လိုက်တယ်ဆိုတာကိုတော့ RFA ကတိကျအတည်ပြုချက်မရရှိသေးပါဘူးတကူတော်ဆန္ဒပြခဲ့တဲ့ကုစိုးဝင်းကိုတောင်ကုန်းမြို့နယ်တရားရုံးကထောင်ဒဏ်၄နှစ်အမိန့်ချမှတ်ခဲ့တာနဲ့ပတ်သက်လို့ RFA ကတောင်ကုန်းမြို့နယ်တရားရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါဒုမြို့နယ်တရားသူကြီးဦးစော်မင်းကအသေးစိတ်မစီစဉ်ရသေးလို့ဖြေဆိုခွင့်မရှိကြောင်းအခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်ဒုမြို့နယ်တရားသူကြီးဦးစော်မင်းပါ။အော်ဒီဟာနဲ့ပတ်သက်ပြီးတော့ခင်ဗျာကျွန်တော်တို့အသေးစိတ်ဘာမှမစီစဉ်ရသေးလို့ဖြေဆိုခွင့်မရှိသေးပါဘူးခင်ဗျာ
။ဒါပေမဲ့လို့မနေ့ကတော့စားစဲကြီးရောကုစိုးဝင်း၄နှစ်
အဲ့ဒီချက်လိုက်ဆိုဟုတ်ပါလား။အော်အဲ့ဒါနဲ့ပတ်သက်လို့လေခင်ဗျာကျွန်တော်တို့ကကွန်ဖာပြန်လုပ်ပါအောင်ပါခင်ဗျာ
။ဒီလိုတော့ဆန္ဒပြခဲ့တဲ့စားစဉ်ကြီးရွာသားကိုစိုးဝင်းကိုအခုလိုအာနာဝိုင်းနေဘက်ကတရက်အတွင်းပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်တရားဥပဒေကြောင်းအရကိုစိုးဝင်းအနေနဲ့ရှင့်နေငားရံပြီးခုခံပိုင်ခွင့်မရခဲ့တာကြောင့်လူ့အခွင့်အရေးဆုံးရှုံးခဲ့ရတယ်လို့ရခိုင်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးခင်လာကသူ့အမြင်ကို RFA ကိုအခုလိုသုံးသပ်ပြောကြားခဲ့ပါတယ်။
မစိုးဝင်းနေနဲ့ဒီလိုကြီးပဲညံ့ညံ့ဆန်းဆန်းကြီးဆန်ဒီဥပဒေကြောင့်အရာအရေးယူလိုက်တယ်ဆိုတာဟာမဖြစ်သင့်ဘူးလို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုလို့ရှိရင်ဒီလိုတိုးတောင်းတဲ့အချိန်ကာလလေးမှာသူ့ဘက်ကနေပြီးတော့ဟာဥပဒေကြောင့်အရာပေါ့နော်ရှင်းနေရှင်းရတဲ့ခုခံတိုင်းခွင့်အခွင့်အရေးသူ့မှာမရလိုက်ဘူးပေါ့။သူသားတယောက်အနေနဲ့ပေါ့နော်ဒီဟာလူအခွင့်အရေးဆုံးရှုံးတယ်လို့ပဲကျွန်တော်ကဒီလိုပြောချင်ပါတယ်။
တောင်ကုန်းမြို့နဲ့မိုင်းနစ်ဆလာဝေးတဲ့စားစင်ကြီးရွာကနေတောင်ကုန်းမြို့ပေါ်ကိုတကူတော်လာရောက်ဆန္ဒပြခဲ့တဲ့ကုစိုးဝင်းကိုဆန္ဒပြနေစဉ်လူစီကားတဲ့တောင်ကုန်းစည်းကြီးအရောက်မှာရဲနေဦးကမနေ့ကမနေ့၈နာရီခွဲလောက်အချိန်မှာဖမ်းဆီးသွားခဲ့တာနဲ့ပတ်သက်လို့ RFA ကဒီကနေ့မနေ့ပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။တောင်ကုန်းမြို့အနီးအနားကကြီးရွာတွေကလူတွေတောင်ကုန်းမြို့ပေါ်ကိုတက်ပြီးဆန္ဒပြမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်အာဏာပိုင်တွေဘက်ကကားလမ်းတွေပိတ်ပြီးရုံရုံရေးတွေတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်တောင်ကုန်းမြို့နယ်မိုင်းနစ်ဆာဝေးတဲ့စားစင်ကြီးရွာမှာရှိတဲ့ကိုစိုးဝင်းရဲ့မိသားစုတွေလည်းကိုစိုးဝင်းဆန္ဒပြလို့ဖမ်းဆီးခံရပြီးအခုလိုထောင်ဒဏ်ပြစ်ပေးခံရတဲ့အကြောင်းကိုရပ်ပိုင်းအတွင်းသိနိုင်ဖို့အခက်အခဲရှိတယ်လို့တောင်ကုန်းဒေသခံတွေကပြောဆိုခဲ့ကြပါခင်ဗျာ။